ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့ကရုရှားတို့နဲ့ရင်ဆိုင်တွေ့နေတဲ့တိုက်ပွဲမှာယူကရိန်းဘက်ကအောင်ပွဲရဖို့အခွင့်အလမ်းတစ်ခုပေါ်လာပြီလို့တနင်္ဂနွေနေ့ကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ကထောက်ခံထားတဲ့ယူကရိန်းကိုပေးအပ်မယ့်စီးရေးအကူအညီဆိုင်ရာမူကြမ်းတရက်ကိုအမေရိကန်ကွန်ဂရက်လွှတ်တော်မှအတည်ပြုဖို့နှိကက်လာတဲ့အချိန်မှာပဲသမ္မတဇလန်စကီကအဲဒီလိုပြောဆိုလိုက်တာပါ။ယူကရိန်းကိုနောက်ထပ်ကူညီဖို့လက်ရာဆုံး Republican အမတ်တချို့ကကန့်ကွက်နေတဲ့ကြားမှာပဲအောက်လွှတ်တော်ကယူကရိန်းအတွက်ဒေါ်လာ63ဘီလီယံနီးပါးပေးဖို့စနေနေ့ကအတည်ပြုခဲ့ကြတာပါ။အဲဒီမူကြမ်းကိုအထက်လွှတ်တော်ကဒီတဲ့ဘက်အတွင်းအတည်ပြုပေးပြင်တော့သမ္မတဘိုင်ဒန်နောက်ဆုံးလက်မှတ်ထိုးရအောင်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံဟာယူကရိန်းစစ်ပွဲအတွက်အဓိကကူညီထောက်ပံ့ပေးနေတဲ့နိုင်ငံဖြစ်ပါတယ်။ယူကရိန်းကိုနောက်ထပ်လိုအပ်တဲ့အကူအညီတွေကိုအမေရိကန်လွှတ်တော်ကအတည်မပြုနိုင်ဘဲလှနဲ့ချီကြန့်ကြာနေတဲ့အတွက်ယူကရိန်းတပ်ဖွဲ့တွေလည်းရှေ့တန်းစစ်မျက်နှာပြင်မှာရှုံးနေနေကြရတာပါ။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေနဲ့နနစ်ကျော်ရင်ဆိုင်နေရတဲ့တိုက်ပွဲတွေအတွင်းရပ်တန့်လို့နေပါဖြစ်လာနေပါတယ်။သမ္မတဘိုင်ဒန်ကလည်းတီမူချန်းကိုသူ့ဘက်ကအမြန်ဆုံးလက်မှတ်ထိုးအတည်ပြုနိုင်အောင်လို့အထက်လွှတ်တော်ကအမြန်ဆုံးမဲပေးအတည်ပြုပေးကြဖို့စနေနေ့ကပဲတိုက်တွန်းပြောဆိုထားပါတယ်။